အမေရိကန်နိုင်ငံမှာရိုက်ကူးတဲ့အစ္စလမ်ဘာသာဆန့်ကျင်ရေးရုပ်ရှင်ကားကိုအကြောင်းပြုပြီးတော့အရှေ့လယ်ပိုင်းဒေသမှာအကြမ်းဖက်ဆန္ဒပြမှုတွေ၄ရက်မြောက်နေ့အဖြစ်ဆက်လက်ပြီးတော့ဖြစ်ပွားနေပါတယ်။အဲဒါကြောင့်လည်းကမ္ဘာအနှံ့မှာရှိတဲ့အမေရိကန်ပြည်ထောင်စုရဲ့တန်တမန်အဖွဲ့အစည်းတွေကိုလုံခြုံရေးပုံမတင်းကျပ်ထားလိုက်ပါတယ်။လူအုပ်စုတွေဟာတောက်ကြနေဖျားဝစ်ပြွယ်အပြီးမှာစုယုံနေကြတာဖြစ်ပါတယ်။အီဂျစ်နိုင်ငံမှာတော့အမေရိကန်တာဝန်ရှိမှ၄ရက်ကြာဆန္ဒပြနေကြတဲ့လူအုပ်ကြီးကိုမျက်ရည်ပုံအသုံးပြုပြီးတော့လူစုခွဲခဲ့ရပါတယ်။အခုသတင်းပတ်စောစောပိုင်းအီဂျစ်နဲ့လစ်ဗျားနိုင်ငံတွေမှာစခဲ့တဲ့အဲ့ဒီဆန္ဒပြပွဲတွေဟာယီမင်၊အီရန်၊အီရတ်၊ဘင်္ဂလားဒေ့ရှ်စတဲ့နိုင်ငံတွေကိုပြန့်နှံ့ခဲ့ပါတယ်။ဒီတော့အတွင်းလစ်ဗျားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်တပ်ရင်းကိုအကြမ်းဖက်စီးနင်းခဲ့မှုမှာပါဝင်ပတ်သက်ခဲ့သူတို့တန်တရားရှိတဲ့၄ဦးကိုလစ်ဗျားအာဏာပိုင်တွေကဖမ်းဆီးထားပါတယ်။ဒါပေမဲ့အာဏာပိုင်တွေကအသေးစိတ်အချက်အလက်တွေကိုတော့မကြေညာသေးပါဘူး။အဲ့ဒီအကြမ်းဖက်တိုက်ခတ်မှုမှာလစ်ဗျားနိုင်ငံဆိုင်ရာအမေရိကန်တပ်မကြီးခရစ်စတိုဖာစတီဗင်နဲ့တန်ယုံဝန်ထမ်း၃ဦးအသက်ခံခဲ့ရတာပါဒီဖြစ်ဟာအယ်ခိုက်ဒါအကြမ်းဖက်အဖွဲ့ပေါ်ထောက်ခံသူတွေရဲ့လက်ချက်လားဆိုတာဟုတ်မဟုတ်ကိုတော့အမေရိကန်ထောက်လိုင်းရေးအဖွဲ့ကစုံစမ်းနေစေဖြစ်ပါတယ်သူတို့မှာတော့တိကျတဲ့အထောက်အထားတွေမရသေးဘူးလို့ဆိုပါတယ်ခင်ဗျာ